တပင်းအကျန်းဖက်တိုက်ခိုက်မှုမဖြစ်ခင်2003ခုနှစ်ပတ်သက်လို့ကျမတို့ကပြည်သူတွေကိုစဉ်းစားပြီးတော့ဆုံးဖြတ်ချက်ချစီတယ်ကျမတို့ကိုတလားတော့မှာကြားခိုင်ဖွင့်ပြရေးဖွဲ့ကနေမြေမြေနဲ့နှောက်ရှက်ပြည်သူလူတို့ကိုချင်းချောက်တယ်ကျမတို့ကိုလာလို့ရှိလို့ရှင်သွားပြီးတော့ကြိုလို့ရှင်ဘယ်လိုတဒနာဖြစ်မယ်ပါမယ်ဆိုတော့မြေမြေချင်းချောက်ခါရှိတယ်ဘုချင်းချောက်တာအဲ့ဒါလို့နှောက်ရှက်ပြရတော ဒေါန်ဆန်းစုကြည်နဲ့ဦးတင်ဦးတို့ခေါင်းဆောင်တဲ့အဖွဲ့ကကချင်ပြည်နယ်၊စကိုင်းတိုင်း၊ရှမ်းပြည်နယ်နဲ့မန္တလေးတိုင်းတို့ကမြို့ရွာတွေမှာလူထုဟောပြောပွဲတွေငြိမ်းချမ်းစွာကျင်းပနေတာပါ။ဒီအတွက်အာဏာပိုင်တွေဘက်ကနှီးမျိုးစုံဟန်တာဖို့ကြိုးစားလာရကနေအကြမ်းဖက်တိုက်ခိုက်တဲ့အဆင့်ထိရောက်လာခဲ့ပါတယ်။အဲ့ဒီတပရင်အကြမ်းဖက်တိုက်ခိုက်မှုမှာဖမ်းဆီးထောင်ချခံလဲရတဲ့ကြည်ရွာမြောက်ကျောင်းကြီးကဆရာတော်ဦးမလကသူတို့ရွာသားနှစ်ယောက်နှိပ်စက်ညှဉ်းပန်းခံရပြီးနောက်တော့အသက်ဆုံးရှုံးသွားပုံအာဏာပိုင်တွေရဲ့ချိန်ချမှုကြောင့်ရွာသားတွေလာနဲ့ချီပြီးတောထဲမှာပုန်းရှောင်နေခဲ့ရပုံတွေကိုပြောပြတာကလည်းဒီလိုပ
ါဒီပဲရင်ဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့ရှင်နေဦးဇင်းတို့ရွာသားတွေပေါ့ဗျာအဲ့ဒီဥက္ကရနဲ့ဒီအတွေ့အမှုကြမ်းဖို့အဖွဲ့ဝင်တွေနဲ့ဒီပဲရင်မျိုးအာဏာရှင်များရဲများကရွာထဲကိုဆိုင်ကယ်တွေနဲ့လှည့်ပတ်ပြီးတော့ရွာထဲမှာဆိုလို့ရှင်နေယောက်ျားလေးတွေမနေရဲသလောက်ဖြစ်တာပေါ့တောထဲမှာသွားပြီးတော့အိုးခွက်ဆောင်းလေးတွေယူပြီးတော့ချက်စားတဲ့ဘဝမျိုးတွေဖြစ်တာပေါ့ဗျာဖြစ်တဲ့အချိန်တုန်းကဆိုလို့ရှိရင်တော့မတင်ကြတဲ့သူမှန်တယ်များဒီပဲရင်ချုပ်ထဲမှာလူတော်တော်များများ40ကျော်လောက်ဖမ်းခံရပါတယ်ဖြစ်တဲ့ကိစ္စမှာဦးစင်းနဲ့အမှုတွေ6ရောက်ဦးဇော်ဝနရဲ့ဦးစင်းရဲ့ကိုခင်မောင်လင်းရဲ့ကိုကြီးညိုရောပေါ့နော်အဲ့ကိုဆက်ငွေကိုတိုင်မင်းအဲ့ဒီ6ရောက်ထဲမှာကိုဆက်ငွေကိုယောက်ျားအင်္ကာမှာမီးနဲ့ရှို့အနဲ့ထိုးပြီးတော့စစ်တော်အဲ့ဒီကောင်လေးကယူသွားပါတယ်ကိုကြီးမျိုးဆိုလို့ရှင်လည်းနောက်မှာတန်ချိုးနဲ့လက်ပြန်ချိုးတုတ်ပြီးတော့အရိုက်ခံနှိပ်စက်ခံတော့ကိုကြီးမျိုးလည်းတော်တော်လေးကြောင်းသွားတာပေါ့နော်စိတ်ပန်းဆရာတွေထိရသွားပါတယ်ဦးစင်းတို့ရွှေဘိုထောင်မှာအမိန့်ချပြီးလို့2004ခုမှာပြန်လွတ်လာတဲ့အချိန်ကြတော့ကိုဆက်ငွေနဲ့ကိုခင်မောင်လင်းသေဆုံးတာကိုဦးစင်းသိရပါတယ်ဦးစင်းက2009နဲ့3လသူတို့ပုံမှန်3ခုနဲ့ဆွဲချက်တင်ပြီးချပါတယ
်နောက်ပိုင်းတော့တရက်ခွင်မှာဆရာတော်ကဖြစ်ပျက်သွားတဲ့အမှုကိစ္စအတွက်သူပဲတာဝန်ယူမယ်ဆိုတဲ့အကြောင်းတရားသူကြီးကိုပြောလိုက်ပေမယ့်တရားသူကြီးကသူ့အနေနဲ့အထက်အမိန့်အရဆောင်ရွက်ရတာပါလို့ပြောတယ်လို့ဆိုပါတယ
်။နာဖန်ဆိုကဂျွန်၄ရက်နေ့မှာထုတ်တဲ့သတင်းစာထဲမှာဒေါ်အောင်ဆန်းစုကြည်ကားကိုမီးနဲ့ရှို့တယ်လို့သူတို့စွပ်စွဲချက်တင်ထားတယ်ဗျ။အဲဒီလိုစွပ်စွဲချက်တင်ထားတော့ဦးစင်းကတရားရုံးမှာတရားသူကြီးကိုပြန်ပြောလိုက်တယ်ဒေါ်အောင်ဆန်းစုကြည်ကိုကားမီးရှို့မှုနဲ့လည်းခင်ဗျားတို့ကကဘာမှာကြေညာထားရတယ်ဦးစင်းတို့ကိုလည်းကားမီးရှို့မှုနဲ့စွပ်ချက်တင်ထားတယ်လို့ဦးစင်းကပြောတယ်အဲလိုဆိုလို့ရှင်နဲ့ဦးစင်းတို့အဲ့ဒီကားမီးရှို့မှုကိုဝန်ခံလိုက်မယ်ဒေါ်အောင်ဆန်းစုကြည်ကိုကားမီးရှို့မှုနဲ့ကဘာကိုကြေညာထားတာကိုဖျက်သိမ်းပေးပါလို့ဦးစင်းကတရားသူကြီးကိုပြောတယ်အဲ့ဒီလိုပြောတော့တရားသူကြီးကတပည့်တော်တို့လည်းတဲ့အထက်ကခိုင်းတဲ့အတိုင်းလုပ်ရတာပါဗျာလို့အဲ့တရားသူကြီးကအဲ့ဒီလိုပဲဦးစင်းကိုဖြေသွားတယ်ဒီရဲရအမိန်တိုင်ပေါ့ဗျာ
အတိုက်ခိုက်ခံရလို့ခေါင်းမှာဒဏ်ရာရခဲ့တဲ့မန္တလေးမြို့ကဒေါ်ညွန့်ညွန့်ဦးကလည်းအဲ့ဒီအတွေ့အကြုံအရအခုချိန်ထိအိမ်မဆိုးတွေမက်နေစေလို့ဆိုပါတယ်
။တည့်ရလာငါဟာဆွားဆိုတဲ့ဟာမျိုးရိုက်တာအနေညို့ကတော့အိမ်မဆိုးကြီးတစ်ခုလို့ပါပဲအခုချိန်ထိထိလိုက်ကြောက်ဖွဲ့ဖွဲ့ကိုမြင်တွေ့နေရတော့မှပဲနော်။အနေညို့ကခေါင်းမှာနှစ်ချက်ထိတယ်လေစက်ပိုးမှာတစ်ချက်ထိတယ်။တကူလုံးကတော့လူလေးယောက်ရိုက်ထတာဆိုတော့ဒီလိုမိုးလေဝသရာသီဥတုဆိုတဲ့အချိန်ဆိုရင်တော့တအားနာတာပေါ့ကွယ်ခေါင်းကလည်းမကြမကြမူးတယ်မူးရင်လည်းတတိမိလောက်အောင်ထိမူးတယ်ပေါ့အဲ့ခေါင်းကလည်းချုပ်လည်းမချုပ်ရဆေးလည်းမထည့်ရဘဲနဲ့ပဲပုံးဆောင်နေရင်းနဲ့ပဲပျောက်သွားတာဆိုတော့ဒီအနာလည်းနည်းနည်းညှော်မိလိုက်တာနဲ့ခေါင်းကတွက်တက်လာပြီးမူးတာမော်တာတော့ဖြစ်နေပါကလေ
းအဖြစ်ပြက်ဟာ6နှစ်ကြာခဲ့ပြီမဲ့တည်ဆုံသွားသူတွေနဲ့အချင်းကျသွားသူတွေအတွက်ဆူတောင်းကောင်းမှုပြုပေးနေတယ်လို့ဒေါ်ညွန့်ညွန့်ကပြောပါတယ်
တည်ဆုံသွားတဲ့သူတွေနဲ့ဆန်းခံရတဲ့လူတွေလွတ်မြောက်ဖို့ကျွန်မနှစ်စဉ်နှစ်တိုင်းဘုန်းကြီးကျောင်းမှာဆွံ့ကြွေးပြီးတော့အမျှဝေပါတ
ယ်မြန်မာနိုင်ငံမှာနိုင်ငံရေးမတူကွဲပြားမှုတွေကြောင့်တပရင်းတိုက်ခိုက်မှုလို့အကြမ်းဖက်မှုတွေဟာသမိုင်းစာမျက်နှာမှာခက်ဆက်ဆက်တွေ့မြင်နေရပါတယ်ဒီလိုအဖြစ်မျိုးတွေမဖြစ်အောင်ဘသူတွေကဘာတွေဆောင်ရွက်သင့်ပါသလဲအမေရိကန်ပြည်တော်စုနယူးယောက်တက္ကသိုလ်ကအငိမ့်စားပါမောက်ခသမိုင်းပညာရှင်ဒေါက်တာအေးကျော်ကသမိုင်းရေးဆိုင်ရာအရာအခုလိုပြောပါတယ်
မြန်မာနိုင်ငံသမိုင်းကိုခွဲပြီးတော့စဉ်းစားတဲ့အခါမှာဘုကြောင့်ဆန်းကိုအပြားမလုပ်ပြီးတော့ဂလုံးဥစုကတက်လိုက်တယ်ဂလုံးဥစုကတက်လိုက်တဲ့အခါဂလုံးဥစုကအေးအေးယူတဲ့ဥပဒေတွေရှိတယ် ကလုံးဥစုနဲ့အပေါင်းမာတွေကိုပြစ်ပြတာကိုတွေ့တယ်။ဒါလေးအရေးကြီးတယ်။ဒီစစ်ဆိုရတက်လာတဲ့1962ခုနှစ်ကစပြီးတော့စနစ်တကျသူပြည်ထောင်လုပ်ပြီးတော့ဟာလာဘယ်သူမှတာဝန်ရှိတယ်။ဘာဖြစ်တင်လဲ။နောက်ခါမှဒီလိုမဖြစ်အောင်ဘယ်လိုလုပ်တင်လဲဆိုတာကိုဘာမှခိုင်ခိုင်မာမာရှိဘူး။အဲ့ဒီတော့အားလုံးကကိုပေါင်းရှားထားတဲ့အတွက်ကြောင့်နောက်လာနောက်ကတွေမှာမြေကန်စံတို့လိုဖြစ်နေတဲ့အခြေအနေမျိုးရှိတယ်။နောက်တစ်ခါအပြစ်ရှိတဲ့လူကိုအပြစ်ပေးတဲ့မိမဲအပြစ်မှမပေးတာမလုပ်တင်တဲ့ဟာတွေကိုလေလွတ်ထွက်သွားကြတယ်။ဥပမာဆိုတော့1962ခုနှစ်ဇူလိုင်လခနည်းနေ့မှာတက္ကသိုလ်ကိုဖြိုလိုက်တာတွေတောင်းတာတွေအများကြီးတက်တာတွေဘယ်သူမှတိတိကျကျမှန်မှန်ကန်ကန်မသိကြသေးဘူး။အဲ့ဒါကျွန်တော်တို့နိုင်ငံအတွက်အင်မတန်နစ်နာတယ်။အဲ့တော့တပြင်းကိစ္စမှာလေကိုယ်ငါလို့ဂလုံးဦးစိုးတို့လို့အေးယူရမယ့်ကိစ္စတွေမှာအေးမယူဘဲနဲ့ပေါင်ချရတဲ့အတွက်ကြောင့်နောင်လာနောက်တာတွေအတွက်မကောင်းဘူ
းတက်ဆိုင်ရကအကျန်းဖက်တိုက်ခိုက်သူတွေကိုအေးမယူတဲ့အတွက်နောက်ထပ်အလားတူအကျန်းဖက်မှုကျူးလွန်မဲ့သူတွေကလည်းရှေ့ကလူတွေကိုတော့အေးမယူတာကိုကျူးလွန်ရင်လည်းအေးယူမှာမဟုတ်ပါဘူးဆိုတဲ့အတွေးအခေါ်တစ်ခုလူအဖွဲ့စည်းမှာအမြင့်တည်သွားမယ်ဆိုရင်အဲ့ဒီလူအဖွဲ့စည်းအတွက်အနာဂတ်လှပနိုင်မှာမလားဆိုတော့ဒေါက်တာအေးကျော်က
အဲ့ဒီလိုအတွေ့ခေါ်ဝင်ဖို့ဟာတည်ကြတယ်အဲ့ဒါကြောင့်အခုလက်ရှိဘာဖြစ်လာလဲဆိုတပင်းအကြီးခင်းကစပြီးတော့နိုင်တဲ့စီနဲ့လောက်တာတွေပို့ပို့များလာတာကိုတွေ့တယ်တန်ခါအကြီးခင်းကိစ္စဒါနာဂီစလေမုန်းကိစ္စဂုဒ်လက်တလိုဒေါန်ဆန်စုကြည်ကိစ္စအဖက်ဖက်ကယိုယွင်းပြည့်စည်ချဆုံးနေတာကိုကျွန်တော်တို့တွေ့ရတယ်အဲ့ဒီဟာရဲ့သမိုင်းခွဲဆက်တွေဖြစ်ပါတယ်ဗမာပြည်တွေ့လေမကောင်းဘူးအစင်အလာလေးအင်မတန်ပစ္စည်းဆုတ်ယုတ်တဲ့အတွက်ကြောင့်ဗမာပြည်အနာဂတ်ဒီမှာဒီလိုပြဿနာတွေထပ်ခါလီလီဖြစ်လာဖို့အကြောင်းပြရပါမယ်မြန်မာရေ
ငញ្ញိုင်းနိုဘယ်ဆုရှင်ဒေါန်ဆန်းစုကြည်နဲ့ NLD ဒုဥက္ကဋ္ဌဦးတင်ဦးအပါအဝင်ပြည်သူတွေရဟန်းတန်ဃာတော်တွေတိုက်ခိုက်ခံခဲ့ရတဲ့တပရင်အကြမ်းဖက်မှုကြီးရဲ့အဖြစ်မှန်တွေနဲ့ဒီအဖြစ်ပြက်ပေါ်သမိုင်းပညာရှင်ရဲ့ရှူထောင်တို့ကိုစူးစီးတင်ပြလိုက်တာပါခင်ဗျာ
မာပြည်ကြောလံပြင်းလဲ